မန္တလေးမြို့မစိုးရိမ်ကျောင်းတိုင်းမှာ88မျိုးဆက်ကျောင်းသားများနဲ့စာရေးဆရာများဥဆောင်ပြီးခြေလေးလုံးနဲ့ထိမ့်မတ်အခမ်းအနားကိုစီစီကားကားကျင်းပခဲ့သလိုမကွေးတိုင်းရင်းနယ်ကျောင်းမြို့နဲ့တနင်္သာရီတိုင်းကော့တောင်းမြို့ဗိမ်းမြို့တွေမှာလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေဥဆောင်ပြီးအခမ်းအနားတွေပြုလုပ်ခဲ့ပါတယ်။မန္တလေးမြို့ကအခမ်းအနားကိုမနက်9နာရီကစတင်ပြီး10နာရီခွဲမှာပြီးဆုံးကမန္တလေးမှာရှိတဲ့88မျိုးဆက်96မျိုးဆက်2000မျိုးဆက်ကျောင်းသားတွေနဲ့အတူကျင်းပရေးကော်မတီမှာပါတဲ့စာရေးဆရာကြီးများ၊ကဗျာဆရာများ၊နိုင်ငံရေးပါတီကပုဂ္ဂိုလ်တွေနဲ့စစ်ဝင်စားတဲ့ပြည်သူတွေတက်ရောက်ခဲ့တယ်လို့သိရပါတယ်။ဒီအခမ်းအနားတက်ရောက်ခဲ့တဲ့မန္တလေးမြို့ကဥက္ကူကိုလေးက RFA ကိုအခုလိုပြောပါတယ်
။ဒီနေ့ကျတော့ဆက်ဆက်ဆက်ဆက်တဲ့အခမ်းအနားများကိုကျင်းပတဲ့အခါမှာဆရာတော်ဦးသန္ဒနာဦးဒီသောပါတာမှာဆရာဒီကနားနဲ့ဆိုင်ပြီးတော့ဒီရက်အများကြီးကိုလည်းပြီးတဲ့အခါမှာဆရာကြီးကြီးကိုလည်းဧဝကောင်ကြီးနဲ့ဆရာကြီးဆရာများကလက်ထောက်တွေမြောက်စီလေးလုံးရဲ့အခမ်းအနားဆရာများကိုရွှေ့ဆိုပြီးသမားများကိုပြန်ကြောက်ပြပြခြင်းဆိုင်တော်တို့နားနဲ့ငယ်ချင်းနေတာကိုသုံးသပ်ခြင်းနဲ့ရမပြားဆရာများရွှေ့ဆိုတဲ့စီလေးများကိုကျွန်တော်ပြုလုပ်ပြီးရင်တော့ဆရာတော်ကတော့ရှင်းပြပြများကို
မန္တလေးမြို့မစိုးရိမ်ကျောင်းတိုက်ဟာဖုံးတော်ကြီးတင်ဘကပညာတင်ကျောင်းလဲဖြစ်တဲ့အတွက်ကျောင်းမှာရှိတဲ့ဘကကျောင်းသူကျောင်းသားတွေနဲ့မိဘမဲ့ကလေးတွေကိုလည်းအလှူဒါနပြုခဲ့တယ်လို့သူကပြောပါတယ်။ဒီပွဲဥဆောင်စီစဉ်သူ88မျိုးဆက်ကျောင်းသားတဦးကရှစ်လေးလုံးစိတ်သက်ဆက်လက်ရှင်သန်နေဆဲဖြစ်တဲ့အကြောင်း RFA ကိုအခုလိုပြောပါတယ
်။ဒါကအရေးကြီးတယ်။သူတွေအားလုံးအရင်တော့စိတ်ကလေးပြန်ပြီးတော့နေကြလာတယ်ဒီစိတ်ကလေးတွေဘယ်လိုထဲမှာကြောင်းနေရဆိုတာလေးတွေကိုသိလာရတယ်ဗျာသူကတူကျန်စပွဲတွေအဲ့လိုမျိုးချစ်ချစ်ဆက်ဆံလာတဲ့အတွက်ဒါပဲပြောတော့လက်ဝတ်သဘောအရအားကောင်းပါတယ်လို့ပြောလို့ရ
ဒါအပြင်အခမ်းအနားနဲ့အတူတက်ရောက်လာသူတွေကနိုင်ငံရေးအရာဒေါအောင်ဆန်းစုကြည်နဲ့ဝင်းကြီးဦးအောင်ကြည်တွေ့တာကိုလက်ခံကြိုဆိုတဲ့အကြောင်းဒီထက်ပုံမြန်ဆန်စွာတဆင့်တက်လှုပ်ဆောင်ဖို့နဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်နေဆက်ဒေသတွေမှာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်အငြင်းဆုံးရက်စဲပြီးတွေ့ဆုံဆွေးနွေးရေးလှုပ်ဆောင်ဖို့တိုက်တွန်းတယ်လို့သူကပြောပါတယ်။မကွေးတိုင်းရင်းနယ်ကျောင်းမြို့မှာလည်းရှစ်လေးလုံးနဲ့အထိတ်အမတ်ကုသိုလ်ပြုမှုနဲ့အခမ်းအနားတွေပြုလုပ်ခဲ့ပါတယ်။တန်ဃာတော်များကိုအာယုံစွန့်ကတ်ချင်းနဲ့ကြဆုံးသွားတဲ့ရဲဘော်တွေအတွက်စွန့်သွတ်တရားနာခဲ့သလိုတက်ရောက်လာတဲ့ပြိသက်ကိုဒေါအောင်ဆန်းစုကြည်ရဲ့အိတ်ဖွင့်ပေးစာတွေဝေငှခဲ့တဲ့အကြောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်မကွေးတိုင်းမြို့သမီးတာဝန်ခံလည်းဖြစ်ရင်းနယ်ကျောင်းမြို့နယ်စီးဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါခင်စောထေးက RFA ကိုပြောပါတယ်။ဒါအပြင်တနင်္သာရီတိုင်းကော့တောင်းမြို့နယ်ဘိမ်းမြို့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေဦးဆောင်ပြီးရှစ်လေးလုံးထိမ့်မတ်ပွဲတွေကျင်းပခဲ့ပါတယ်။ကော့တောင်းမြို့ဟင်းသာဒုက္ခကျောင်းမှာ88ရေးခင်းကကြဆုံးသွားကြတဲ့ကျောင်းသားနဲ့ရဟန်းရှင်လူအတွက်ရည်စူးကစွန့်ကပ်လူမှုပြုလုပ်ခဲ့ပါတယ်။နေ့လယ်ခင်းမှာတော့ကော့တောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးမှာအခမ်းအနားတစ်ခုပြုလုပ်ခဲ့တယ်လို့အတွင်ရေးမှူးကိုမြင့်မောင်က RFA ကိုပြောပါတယ်။ဘိမ်းမြို့ကအခမ်းအနားကိုတော့နေ့လယ်တနားရီမှာအဖွဲ့ချုပ်အဖွဲ့ဝင်တွေစုပေါင်းပြုလုပ်ခဲ့တာပါ။ဒဝယ်မြို့မှာတော့ဒီမိုကရက်မျိုးဆက်အင်အားစုဒဝယ်ကဦးဆောင်ပြီးရှစ်လေးလုံးနဲ့ထိရမတ်တွစ်ဆုံပွဲပြုလုပ်ခဲ့တယ်လို့ဦးဆောင်သူလူငယ်တဦးက RFA ကိုပြောပါတယ်။အခမ်းအနားတွေမှာအနာပိုင်းတွေဘက်ကတပ်ပုံမှတ်တမ်းလိုက်ယူတာမျိုးကလွဲလို့တခြားနှောက်ယှက်မရှိဘူးလို့ဥဆောင်သူတွေကပြောပါတယ်ရှင်။